ကင်မရာကအာနာသိမ်းလိုက်ပြီးတဲ့နောက်ဒီလ17ရက်နေ့မှာအရသာဆူရလက်ထက်ကဖွဲ့စည်းခဲ့တဲ့ရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ကရက်စဲကြောင်ကြေညာခဲ့တာပါဒီလိုကြေညာပြီးတဲ့နောက်မှာတော့ရက်ကြေးအုပ်ချုပ်ရေးမှုတွေကိုအစားထိုးခန့်အပ်တာတွေရှိခဲ့တယ်လို့တချို့ဒေသတွေမှာတော့ခန့်အပ်ဖို့ပြင်ဆင်တာတွေရှိလာခဲ့ပါတယ်ဒီလိုစစ်ကောင်စီကခန့်အပ်တာကိုနေရဒေသအတော်များများကလက်မခံကြတယ်လို့မန္တလေးတိုင်းဒေသကြီးကြောက်ချောနဲ့ကျွန်းနဖားရွာတွေကလည်းအုတ်ချိုရင်မူတစ်ကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ရွာခံအမျိုးသမီးတဦးက VOA ကိုပြောပါတယ
်။ကျွန်မတို့ရွာကဆွေစံအုပ်စု300အုပ်စုပေါ့ဆွေစံအုပ်စုငိုအုပ်စုဥက္ကဋ္ဌကိုဖယ်လိုက်ပြီးတော့ကိုယ်ပဲကျွန်တော်ဖားရွာကဥက္ကဋ္ဌကိုအုပ်စုအုပ်ချိုရင်မူခန့်တယ်လို့ကြားတယ်။ကျွန်မတို့ရွာတွေကတော့လက်မခံဘူးရှင်။စောက်ချောရွာနဲ့ကျွန်တော်ဖားရွာအခုနလေးတွေမဲ့ကျွန်တော်တို့နှစ်ရွာဆက်ကြားပေါ့နှစ်ရွာဆက်ကြားလမ်းစုံမှာလက်မခံတဲ့အကြောင်းကိုကျွန်တော်တို့တန်မုံကြည့်ပြီးတော့ခွန်းလေးနဲ့អော်ပြီးတော့စစ်အာဏာရှင်အစိုးရကခန့်အပ်တဲ့ဥက္ကဋ္ဌကိုလူမရှိတဲ့အကြောင်းဆန္ဒပြတယ်
။အခြားရွာသားတဦးကတော့2020ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့နိုင်ဖို့ညှိနှိုင်းနေကြောင်းလည်းပြောပါတယ
်။ဒီနေရာမှာလက်မခံဘူးဆိုတဲ့အကြောင်းနဲ့ဆန္ဒပြလိုက်တယ်ဗျာ။ပြီးတော့အုပ်ချုပ်ရေးမှုယုံတွေကိုလည်းတောခပိတ်ပြီးတော့ဟိုလိုဖိတ်ပိတ်လိုက်တယ်ဗျာ။ဒါဝီဒါဝူလူလူကပိတ်ပါတယ်ဆိုတဲ့အကြောင်းလူစားရထားတယ်ကြာ။ဒီလိုလူကြီးဆန္ဒနဲ့ပြေးလိုက်။ပြေးပြီးတော့ကျွန်တော်တို့ဘာတော့ပြီးတော့လွတ်တော်ကိုယ်စားလှယ်ရဲ့ကိုသားရဲ့ဖွဲ့ကျွန်တော်တို့ဖွဲ့မှုစီစဉ်လုပ်တာလေကြာ။အဲ့ဒါကတော့ကျွန်တော်တို့အခုကစီစဉ်ဆွဲလို့ဆိုတော့စိတ်ပြောလို့မရသေးဘူး။အနည်းငယ်တော့ရှိပါသေးတယ်ကြာ။
စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်မင်းကုန်းကြီးရွာမှာလဲဒီလ22ရက်နေ့ကအလားတူကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။
ကျွန်တော်ဝတ္တနေ့ကအုပ်ချုပ်ရေးမှုရုံးချီကိုတွားပြီးတော့စစ်အာဏာရှင်ကခန့်အပ်တဲ့အုပ်ချုပ်ရေးမှုကိုအလုံးမရှိကြောင်းလည်းသူတို့ဆန္ဒပြထားလိုက်။အာဏာသိမ်းတဲ့အစိုးရလေအာဏာသိမ်းတယ်ဆိုတာလေပြည်သူအာဏာကိုလူယူထားတာလေသူတို့ခန့်အပ်တဲ့အုပ်ချုပ်ရေးမှုကျွန်တော်အလုံးမရှိကြောင်းမှာဒီကမင်းကုန်းကြီးရွာကလူ60 90လောက်ပါမှာပေါ့ပြီးတော့22ရက်နေ့ရပေါ့ကိုကိုရရကိုရွာကိုကိုပြည်သူတွေကလည်းဝိုင်းဝန်းပြီးထိန်းသိမ်းနေကြပေါ့အဲ့ဒါမျို
းဒါကတော့မင်းကုန်းရွာကန်တူကပြောပြတာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ဓာရွေးဆက်ခွန်ရက်ကွက်မှာတော့အင်္ဂါနေ့ကစန့်ကျင်ဆန္ဒပြခဲ့တယ်လို့ရက်ကွက်နေပြည်သူတဦးကအခုလိုပြောပါတယ
်သူတို့အစ်တကောင်စီကနေပေါ့နော်ခမ်းမစံနေလို့ကြားတယ်ကြားတဲ့ခါကျတော့မတို့ကအဲ့ဟာကြိုတင်ပြီးရောလေရက်ကွက်ကလူတွေတညွတ်တညွတ်နေပေါ့နော်စစ်ကောင်စီကလာပြီးအုပ်ချုပ်မဲ့လူကိုတက်တက်မခံနိုင်ဘူးကိုရက်ကွက်ကိုပြည်သူကအုပ်ချုပ်မဲ့လူလောက်တာလေအခုဆိုတော့မနေ့ကမတို့ကတက်ညီလက်ညီပေါ့အပိုင်း1 2 3 4 5ရှိတယ်မောင်လေအဲ့ရောက်ပြည်သူရဲ့စုပြီးတော့အစ်စ်အာမရှိကိုလိုမရှိဘူးဆိုမှတော့ဆန့်ကျင်ကြတာပေါ့မောင်လေးသူကတပေါင်းကျော်တယ်မောင်လေးတောင်းကျော်ဆိုအာကိုမထွက်သေးဘူးမောင်လေးတပေါင်းကျော်တယ
်ရွှေပြည်သာမြို့နယ်ဓာရွေးဆက်ခွန်ရက်ကွက်ကအုတ်ချွေရီမှုနဲ့ရုံးဝင်တန်းတွေဟာအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ပြီးရုံးပိတ်ထားကြောင်းလောလောဆယ်မှာအသစ်ခတ်အပ်တဲ့အုတ်ချွေရီမှုရောက်မလာသေးကြောင်းနဲ့ရောက်လာရင်ထပ်မံကန့်ကွက်ဆန္ဒပြဖို့ပြင်ဆင်ထားကြောင်းပြောပါတယ်သူတို့အနေနဲ့ကတော့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေဖွဲ့ရေးကိုညှိနှိုင်းထားတာမရှိသေးကြောင်းပြောပါတယ်။လက်ရှိအခြေအနေမှာတော့အရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာနိုင်ငံနဲ့အဝန်ကန့်ကွက်ဆန္ဒပြတာတွေနဲ့အစိုးရဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်လှုပ်ရှားမှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုံချတာနဲ့လူထုကရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်လည်အနှင်းဖို့တိုက်တွန်းတာတွေရှိနေပါတယ်